ဟော့ပြောပွဲကိုစစ်တွေမျိုးကအာရီယန်ခမ်းမမှာကျင်းပခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားတွေအားလုံးတန်းတူညီတူအခွင့်အရေးရရှိရေးမိမိတို့ပြည်နယ်မှာမိမိတို့တိုင်းရင်းသားတွေကသာစီမံခန့်ခွဲအုပ်ချုပ်ပံ့ပိုးရရှိရေးနဲ့တိုင်းရင်းသားတွေအားလုံးလိုလားနေတဲ့ပြည်ထောင်စုစစ်စစ်ထူထောင်ရေးစတဲ့မူတွေကိုအောင်မြင်အောင်ဆောင်ရွက်ဖို့ဆုံးဖြတ်ချက်ချထားတယ်လို့ပြောခဲ့ပါတယ်။ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရခိုင်တိုင်းရင်းသားတွေနဲ့တသားတည်းရှိနေတယ်လို့လည်းပြောပါဗျ
။ကျွန်တော်ရဲ့စိတ်ထဲမှာရခိုင်မျိုးသားနဲ့မြန်မာမျိုးသားစီခင်ဗျားတို့ပြောပြနေတဲ့ခေါင်းနဲ့ပန်းမဟုတ်ပါဘူး။ကျွန်တော်ကဒင်ကတဝိုင်းနဲ့ပါ၊ဒင်ကတပြားနဲ့ပါလို့ပဲကျွန်တော်ကမှတ်မိလို့ဖြစ်ပါတယ်။ခင်ဗျားတို့သွေးသားကိုထိရင်ကျွန်တော်တို့နားနေဒါမှလည်းပဲကျွန်တော်ကရခိုင်ဒါတမျိုးသားတို့ကအတူတူပဲဆိုတဲ့တပြားနဲ့ဆိုတဲ့တတ်မှတ်ဖို့ကျွန်တော်တို့ကပြောသားပါတာဖြစ်ပါတယ်။
မကြခင်ကျင်းပမဲ့ရွေးကောက်ပွဲဟာနိုင်ငံအတွက်ကြီးမားတဲ့အပြောင်းလဲကြီးတစ်ခုဖြစ်တာကြောင့်ကောင်းတဲ့ဘက်ကိုအပြောင်းလဲကြီးရွေ့သွားဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြိုးပမ်းနေတာဖြစ်တယ်လို့လည်းဦးတင်ဦးကပြောခဲ့ပါတယ်
။ဒီမိုကရေစီဆိုတာကတော့နံပါတ်1အောင်မြင်လို့မှဖြစ်ပါတယ်။ပြီးတဲ့အခါကျတော့ပင်လုံးကြီးလာကမှချမှတ်တဲ့ဟိုချင်းဟိုကားတို့ကချမှတ်ခဲ့တော်လဲပဲ။နော်အခုအချိန်အထိတော်မှပဲအနှစ်သာရအပြင်ဖြစ်နေသေးတဲ့အောင်မြင်မှုကရှိနေတာဖြစ်တဲ့အတွက်ဒိုင်းသားလုံးနဲ့စီလုံးကြီးမှုရအောင်ဆောင်ရွက်သွားပြီးတော့ပြန်လာတဲ့အစ်စ်ချိုက်သွင်းဖြစ်တဲ့ပြည်တော်စုဖြစ်တာကြောင့်မလို့ဒီမိုကရေစီပြည်တော်စုမှနိုင်ငံတော်ထူထောင်မယ်ဆိုတဲ့သဘောထားကတော့ဒီနေ့တိုင်းပြည်တစ်ခုလုံးမှာသဘောပေါက်တဲ့ကိစ္စဖြစ်တာကြောင့်မလို့အချိန်နဲ့ဟာတစ်ပြေးပြေးနဲ့နားလေသဘောပေါက်လာပြီးရင်ကောင်းတဲ့ဘက်ကိုအွေရောက်နိုင်လိမ့်မယ်လို့တော့ယုံကြည်တဲ့အကြောင်းကိုတော့ကျွန်တော်လေးတဲ့တခါတည်းပြောခဲ့ကြပါတယ်
လာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်သားတောင်ပြိုကမ်းပြိုအနိုင်ရခဲ့မယ်ဆိုရင်ရခိုင်ပြည်နယ်ကိုရခိုင်တိုင်းရင်းသားတွေအုပ်ချုပ်နိုင်ပါမလားဆိုပြီးပရိသတ်တဦးကမေးမြန်းရမှာဦးတင်ဦးကအခုလိုဖြေကြားခဲ့ပါတယ
်။ခင်ဗျားတို့ပြည်သူပြည်သားအားလုံးကရှိတဲ့စန္ဒဟာအခိုင်အမာဖြစ်ဖို့လိုတယ်။အဲ့အခိုင်အမာမှာမူတည်ပြီးတော့ဒီနေ့ရခိုင်တိုင်းရင်းသူပြည်သားအားလုံးတို့ဒီဘယ်သူပဲရွေးကောက်ရွေးကောက်ဘလူပဲရရရဘလူပဲနိုင်နိုင်အားလုံးစန္ဒမွန်နဲ့ဖြစ်လာတဲ့အဖက်ဆိုလို့ရှိရင်ဒီတိုင်းမှာတိုင်းသားနဲ့ဖြစ်တဲ့ပြည်내မှာတိုင်းသားတွေကပဲအကြီးအကဲဖြစ်နိုင်တယ်။နောက်ပြတော့အုပ်ချုပ်တဲ့အစိုးရအဖွဲ့မှာလည်းတိုင်းသားတွေကဖြစ်နိုင်တယ်ဆိုတာကိုတော့ကျွန်တော်တို့ပြောရတယ်လို့ပြောရတယ်
။ဦးတုံနဲ့အတူလိုက်ပါလာတဲ့ဟာတာသရုပ်ဆောင်ဘေလူးဝါနဲ့မောင်မြစ်တာတို့ကလည်းအန်အေဒီအောင်နိုင်ရေးတည်သက်ချင်းတွေနဲ့ဖျော်ဖြေခဲ့တယ်လို့လာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိဖို့အရေးကြီးကြောင်းပြောခဲ့ကြပါတယ်။ဟော့ပြောပွဲကိုစစ်တွေပုံနေကျွန်းရသေးတောင်ဘူးတီတောင်စားတဲ့မြို့နယ်တွေကပါတီဝင်900လောက်တက်ရောက်ခဲ့ကြပါတယ်။ဥတင်ဟာအန်းနဲ့ကြောက်ဖြူမြို့နယ်တွေမှာဟော့ပြောပွဲတွေဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်ရှင်။